လွန်ခဲ့တဲ့တစ်နှစ်ကမြန်မာနိုင်ငံပေါ်ဆိုင်းငံ့ထားခဲ့တဲ့ဥရောပသမ္မဂ EU ရဲ့နိုင်ငံရေးနဲ့စီးပွားရေးတန်ခတ်ပိတ်ဆို့အရေးယူမှုတွေကို EU ကအခုခါမှာအပြီးတိုင်ဖယ်ရှားလိုက်ပါပြီ။မြန်မာနိုင်ငံအတွင်းတိုးတက်မှုရှိတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုတုံ့ပြန်တဲ့အနေနဲ့ရောမြန်မာအစိုးရအနေနဲ့ရှေ့လျှောက်ပြုပြင်ပြောင်းလဲမှုတွေဆောင်ရွက်သွားလိမ့်မယ်လို့မျှော်လင့်တဲ့အတွက်ပါလက်နက်ကုန်သွယ်မှုပိတ်ပင်တာကလွဲလို့မြန်မာပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုအပြီးတိုင်ရုပ်သိမ်းလိုက်တဲ့အကြောင်းမနေ့က EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေဘက်ကဝေဖန်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မနေ့ကတနင်္လာနေ့ကပဲလူဆင်ဘတ်မြို့မှာပြုလုပ်တဲ့ဥရောပသမဂ္ဂ EU 28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာနိုင်ငံအပေါ် EU ရဲ့တန်ခတ်ပိတ်ဆို့မှုတွေအားလုံးနှိပါကိုရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်။ကောင်စီအစည်းအဝေးပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥရောပသမဂ္ဂနိုင်ငံခြားရေးရာအကြီးအကဲ Catherine Ashton ကအခုလိုပြောသွားပါတယ်။
And today we closed a very long chapter in our relations with Myanmar Burma by lifting the political and economic sanctions. Only the arms embargo remains.
ဒီကနေ့မြန်မာနိုင်ငံနဲ့ EU ဆက်ဆံရေးမှာနှစ်ပေါင်းများစွာမြန်မာအပေါ်ချမှတ်လာခဲ့တဲ့ EU ရဲ့စီးပွားရေးနဲ့နိုင်ငံရေးအရာဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားပေးလိုက်ပါပြီ။လက်နက်ကုန်သွယ်မှုပိတ်ပင်ချက်တစ်ခုပဲဆက်လက်ထားရှိမှာဖြစ်ပါတယ်။ရှေ့ဆက်ပြုပြင်ပြောင်းလဲစရာတွေအများကြီးကျန်နေသေးတယ်ဆိုတာကိုကျွန်မတို့သိပါတယ်။လူခွင့်ရေးဒီမိုကရေစီရေးစီးရဲမွေးတင်မှုတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးကိစ္စတွေရှေ့ဆက်ဆောင်ရွက်ရမယ့်အစိန်ခေါ်မှုတွေရှိနေသေးတယ်ဆိုတာကိုလည်းကျမတို့ short တွေ့မထားပါဘူး။ဒါပေမဲ့အခုချိန်ဟာမြန်မာဆိုရနဲ့ပုံမှန်ထိတွေ့ပြီးပြုပြင်ပြောင်းလဲရေးလုပ်ငန်းတွေရှေ့ဆက်နိုင်အောင်ကူညီရမယ့်အချိန်လို့ကျမတို့ယုံကြည်ပါတယ်။အခက်အခဲစိန်ခေါ်မှုတွေကိုပွင့်လင်းလွတ်လပ်တဲ့ဒီမိုကရေစီစနစ်အောက်မှာထိထိရောက်ရောက်ဖြည့်ရှင်းကိုင်တွယ်နိုင်ပါတယ်။မြန်မာအစိုးရနဲ့အတူတခြားနိုင်ငံတွင်းကအရေးပါတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့ကျမတို့အနီးကပ်ပူးပေါင်းဆောင်ရွက်သွားနိုင်ဖို့လဲမျှော်လင့်ပါတယ်
။မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြည်ပြောင်းလဲမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့မြန်မာပေါ်မှာချမှတ်ထားတဲ့တန်ခတ်အရေးယူမှုအတော်များများကို EU ကပြီးခဲ့တဲ့နှစ်ဧပြီလကစတင်ဆိုင်းငံ့ပေးခဲ့တာဖြစ်ပြီးတော့အခုဒီချိန်မှာတော့အပြည့်ပိုင်ဖယ်ရှားပေးလိုက်တာဖြစ်ပါတယ်။အခုလိုမြန်မာအပေါ် EU ရဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းဖို့ကိစ္စကိုပြည်ထောင်နိုင်ငံကလည်းလှူလာခဲ့ပါတယ်။ဒါပေမဲ့မြန်မာအစိုးရအနေနဲ့လူခွေရေးခြေနေတွေအခုထပ်ပို့ပြီးတော့ကားမွာဆက်ပြီးတော့လှုပ်သွားဖို့လိုအပ်နေတဲ့အကြောင်းပြည်ထောင်နိုင်ငံရဲ့ဝန်ကြီး William Hague ကမနေ့ကဥရောပကောင်စီအစည်းအဝေးမတိုင်ခင်မှာပြောခဲ့ပါတယ
်။ We're in favor in the UK of lifting the remaining sanctions except the arms embargo and any equipment that can be used for internal repression.
ဒီမှာပြည်တွင်းမှာပြည်내ဘုတ်တွေအသုံးပြုတဲ့စစ်သုံးပစ္စည်းတွေနဲ့လက်နက်တင်ပို့မှုမျိုးကိုပိတ်ပင်တာကလွဲလို့ခြံနေသေးတဲ့ရေးယူပိတ်ဆို့မှုတွေအားလုံးဖယ်ရှားဖို့အတွက်ကျွန်တော်တို့ပြည်ထောင်နိုင်ငံကလိုလားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးဥရောပသမဂ္ဂအဖွဲ့ဝင်တွေလှုံ့ဆော်ရမယ့်တာဝန်ဝတရားတွေကတော့လုံလုံလည်လည်မပြည့်ပြတ်သေးပါဘူး။လူခွေရေးခြေတွေတိုးတက်လာဖို့သူသဖြင့်ရခိုင်ပြည်နယ်တွင်းကလူသားချင်းစာနာမှုအခြေအနေပို့ပြီးတော့ကောင်းမွန်လာဖို့တိုင်းရင်းသားလူမျိုးစုတွေနဲ့ကြမ်းဖက်မှုတွေသူတို့ပြင်မွတ်စလင်လူအဖွဲ့အစည်းကိုတိုက်ခိုက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆောင်ရွက်ရမှာတော့ရှိပါသေးတယ်
။မြန်မာကျေးထောင်တွေထဲမှာကြံနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိပြန်လုပေးဖို့လိုအပ်တယ်လို့မြန်မာနိုင်ငံမှာဘာသာရေးနဲ့လူမျိုးရေးမတူကွဲပြားကြတဲ့လူမှုအတိုင်းအဝိုင်းတွေကြားဆက်ဆံရေးပုံမကောင်းမအောင်ကြိုးပမ်းဖို့လိုအပ်တယ်လို့လည်းပြည်ထောင်နိုင်ငံရေးဝန်ကြီးကပြောဆိုခဲ့ပါတယ်။လူခွင့်ရေးဖွဲ့တွေကတော့မြန်မာနိုင်ငံအထင်လူခွင့်ရေးအခြေအနေတွေဟာထင်သလောက်မတိုးတက်သေးတဲ့အတွက်EU အနေနဲ့အရေးယူမှုတွေကိုအပြည့်ပံရုပ်သိမ်းလိုက်တာဟာအချိန်ဆောလွန်နေသေးတယ်လို့ဝေဖန်ပြောဆိုနေကြပါတယ်။ပိတ်ဆို့တန်ခတ်မှုတွေဖယ်ရှားဖို့အတွက်မှာ EU ဘက်ကမြန်မာအစိုးရဘက်မှသတ်မှတ်ထားတဲ့လူခွင့်ရေးဆိုင်ရာလိုက်နာဆောင်ရွက်တဲ့ကိစ္စတွေအကောင့်ထဲပေါ်လာခြင်းမရှိသေးဘူးလို့လန်ဒန်မြို့အခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန် UK ကလှုပ်ရှားမှုတာဝန်ခံမတ်ဆိုယာဖန်ကပြောပါတယ
်။ကျမတို့ဘက်ကအချိန်မတော်သေးဘူးလို့မြင်နေပါတယ်။ဘာဖြစ်လဲဆိုတော့ EU ဘက်ကသတ်မှတ်ချက်တွေထားတဲ့လေကျအပေါ်မှာမတီးဘူးတော့ဒါလူခွင့်ရေးနဲ့ဆိုင်တဲ့သမချက်တွေပေါ့နော်ခုတည်းကသူတို့ဘယ်ကမှပြည်စုံသေးဘူးဆိုတော့ကိုကျမတို့မြင်ရတယ်မြန်မာပြည်မှာရှိနေတဲ့နိုင်ငံရေးချင်းသားတွေအားလုံးကိုလှုပ်ပေးဖို့တိုင်းရင်းသားနဲ့မြန်မာဖြစ်နေတဲ့လက်နက်ပဋိပက္ခတွေကိုရဆိုင်ဖို့တပြည်လုံးဆိုင်ရာပေါ့နော်လူသားချင်းစာနာထောက်ပံ့မှုတွေကိုသမတဦးသိန်းစင်ဘက်ကခွင့်ပြုဖို့ပေါ့နော်ဒီအဓိကတိုင်းရင်းသားနဲ့မြန်တွေမှာပြီးတော့နောက်ဆုံးတစ်ခုဖြစ်နေတဲ့ဒီရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အခြေအနေတွေကိုမြင့်တင်ပေးဖို့ပေါ့နော်ဒီအချက်လက်တွေကိုပြန်ကြည့်ရမယ်ဆိုရင်အခုထက်ထိတခုမှမပြည့်စုံသေးဘူးပေါ့နော်အဲ့ဒါကြောင့်ဒီ EU ဘက်ကမြန်မာပေါ်မှာ ထားနေတဲ့ဒီပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တာကိုကျွန်မတို့ဘက်ကအချိန်မတော်သေးဘူးလို့မြင်ပါတယ်
။မြန်မာပေါ် EU ရဲ့အရေးယူမှုတွေအားလုံးဒီပါရုပ်သိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံအတွင်းရည်နှီးမြုပ်နှံလိုချတဲ့ဥရောပလုပ်ငန်းရှင်တွေအတွက်ကတော့မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့ယုံကြည်မှုရှိရှိနဲ့လုပ်ကိုင်နိုင်တော့မှာဖြစ်ပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ EU အနေနဲ့ကုန်သွယ်ရေးနဲ့စီးပွားရေးကိုဦးစားပေးပြီးလူခွင့်ရေးအခြေအနေတွေကိုလှစ်လူရှုပ်ပစ်လိုက်တာမျိုးမဖြစ်စေဖို့ဝေဖန်ထောက်ပြပြောဆိုနေကြပါတယ်ရှင်။